မြန်မာနိုင်ငံအတွင်းကဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလူပုံကူးသူတွေကထိုင်းနိုင်ငံသူ၅ဦးကိုပြစ်ဒဏ်စာဖြင့်ရောင်းစားခဲ့တယ်လို့ဆိုပါတယ်။ဝင်ငွေကောင်းတဲ့အလုပ်တွေရမယ်ဆိုပြီးလူပုံကူးသူတွေကမလုံးပေးခေါ်ဆောင်သွားပြီးတဲ့နောက်အဲ့ဒီနေမြေအရောက်မှာတော့မိန်းကလေးတွေအလိုမတူပဲပြစ်ဒဏ်စာတွေအဖြစ်စေခိုင်းခံရတယ်လို့ဆိုပါတယ်။အဲ့ဒီထဲကအမျိုးသမီးတွေဟာထိုင်းအမျိုးသမီးအခွင့်အရေးဖွဲကခေါင်းဆောင်ပဝီနာကိုဆက်သွယ်ခဲ့ပြီးသူတို့ကိုကယ်တင်ပေးဖို့အတွက်တောင်းဆိုရာကနေထိုင်းဆိုရာကမြန်မာအာဏာပိုင်နေနဲ့ညှိနှိုင်းပြီးမိန်းကလေး၅ဦးကိုကယ်ထုတ်ဖို့အတွက်စီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။ကယ်ထုတ်နိုင်ခဲ့တဲ့ထိုင်းနိုင်ငံသူ၅ဦးထဲက၃ဦးကိုတော့နိုဝင်ဘာလ28ရက်နေ့မနေ့ဒီကနေ့မှပဲမြန်မာဘက်ကတာချီလိတ်အာဏာပိုင်တွေကမဲဆိုင်အုပ်ချုပ်ရေးအာဏာပိုင်တွေထံကိုတရားဝင်လွှဲပြောင်းပေးခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးတငယ်ကုညီအဖွဲ့ဥက္ကဋ္ဌပဝီနာဟောင်းစကူးကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ကျမတို့နိုင်ငံသားတွေကိုကယ်ဆယ်ဖို့အတွက်အစိုးရအာဏာပိုင်တွေထံကိုတောင်းဆိုခဲ့ပါတယ်။သူတို့ကမြန်မာအစိုးရရဲ့တည်ဆဲဥပဒေနဲ့ညှိစွန်းနေတာကြောင့်လဝကဥပဒေနဲ့စီရင်ပြီးမှအခုလိုပြန်ပို့နိုင်ခဲ့တာပါ။နေဆက်မှာရှိတဲ့ထိုင်းနိုင်ငံသားတွေအနေနဲ့လည်းလူကုန်ကူးသူတွေကဘလို့လစာကောင်းနဲ့ဘလောက်ပေးမယ်ဆိုပြီးမလုံးပေးပြီးတစ်ဖက်နိုင်ငံမှာအလုပ်ရမယ်လို့ပြောလာရင်အခုလိုမျိုးလူမောင်ကိုခိုင်းတွေကရောင်းစားတာကိုမခံရဖို့အတွက်သတိကြီးစွာထားရပါမယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံသူတွေရဲ့ဝန်ခံထွက်ဆိုချက်အရသူတို့ဟာဝါကိုပိုင်အုပ်ချုပ်ရေးဒေသမှာပြစ်ဒဏ်စာတွေအဖြစ်အတင်းကျပ်ခိုင်းစေတာခံရပြီးမလုံနိုင်ကြောင်းညင်းဆိုရင်တော့ရိုက်နှက်တာတွေခံရကြောင်းသူတို့ကိုမူးယစ်ဆေးဝါးတုံးဆွဲခိုင်းပြီးလူကုန်မှုသမားတွေကခိုင်းခဲ့တာကိုလုတ်ခဲ့ရတယ်လို့လည်းပြောဆိုသွားပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်နယ်ကရင်ပြည်နယ်မြဝတီမြို့တို့မှာတော့လောင်းကစားယုံတွေကာစီနိုယုံတွေရှိပြီးထိုင်းနိုင်ငံသားတွေလည်းအများအပြားအလုတ်သွားလုပ်နေကြတာဖြစ်ပါတယ်တချို့ကတော့မြဝတီဘက်ကကာစီနိုယုံတွေမှာအတင်းအကျပ်ခိုင်းစေတာခံရပြီးနေရပြန်လို့မရတာကြောင့်အကူအညီတောင်းတာတွေလည်းရှိနေပါတယ်ရှင်